မြန်မာနိုင်ငံမှာအသက်၅နှစ်အောက်ကလေးတငယ်400လောက်အထိနေ့စဉ်သေဆုံးနေရတယ်လို့ကုလသမဂ္ဂကလေးများရံမုံငွေအဖွဲ့ UNICEF ရဲ့မြန်မာပြည်အဟာရရေးရာကျွမ်းကျင်သူဒေါက်တာအိုဆာမုခူနီးလ်ကပြောလိုက်ပါတယ်။ဒီပမာဏဟာအာရှတိုက်မှာအာဖဂန်နစ္စတန်ပြည်ရင်အများဆုံးပဲလို့ဆိုပါတယ်။အင်ကာနီကထုတ်ပြန်ခဲ့တဲ့ကမ္ဘာကလေးတငယ်အခြေအနေဆိုင်ရာ UNICEF ရဲ့အစီအစဉ်နဲ့ပတ်သက်ပြီးလုပ်ခဲ့တဲ့ရှင်းလင်းပွဲမှာဒေါက်တာအိုဆာမုကပြောခဲ့တဲ့အကြောင်းရန်ကုန်ကလာတဲ့ EP သတင်းမှာဖော်ပြထားပါတယ်။နေ့စဉ်မြန်မာပြည်မှာကလေးတငယ်400လောက်ထိသေဆုံးနေရတယ်လို့ဒေါက်တာအိုဆာမုခူနီးလ်ပြောတဲ့အပေါ်ဘယ်လိုသုံးသပ်ပါသလဲလို့ကနေဒါနိုင်ငံအယ်ဘာတာတက္ကသိုလ်ကဒေါက်တာခင်စောဝန်းကို VOA ကဆက်သွယ်မိမြန်တဲ့ကသူကအခုလိုစဖြေပါတယ်
။ဒီကိန်းကနောင်းကိုပေးတဲ့လူကကလေးရဲ့အဟာရဓာတ်ကလေးကျန်းမာရေးနဲ့ပတ်သက်လို့ကြွန့်ကျင်သူလည်းဖြစ်တယ်ပြီးတော့သူကမြန်မာနိုင်ငံကိုအထူးပြုတဲ့ကိုယ်စားလှယ်တဦးလည်းဖြစ်တယ်ဆိုတော့ဒါသူ့ရဲ့ပြောဆိုချက် report ဟာမှန်ကန်တယ်လို့ကျွန်မတို့ယူဆပါတယ်။
ဟုတ်ကဲ့ဆရာမဆိုတော့ဘာကြောင့်ဒီအာရှမှာဆိုရင်အာဖဂန်နစ္စတန်ပြည်ရင်ဒုတိယအများဆုံးပေါ့လေဗမာပြည်ကဘာကြောင့်အဲ့လောက်ထိတနည်းတနည်းကိုကလေးတွေတေဆုံးနေရတာပါလဲဆရာမ
လွန်ခဲ့တဲ့၄-၅နှစ်လောက်တုန်းကဒီကမ္ဘာကျန်းမာရေးဖွဲ့ရတယ်သူတို့ဒီတကမ္ဘာလုံးမှာရှိတဲ့နိုင်ငံတွေရဲ့ကျန်းမာရေးအဆင့်တောင်းတန်းစီတာမှလည်းဗမာပြည်ကဒုတိယနောက်ဆုံးမှာရှိရယ်ဗမာပြည်အောက်မှာဆိုရင်ဆီရီလီယွန်မှာရှိရယ်ပေါ့လေအဲ့တော့ဒီလိုနိုင်ငံတွေကိုကြီးလိုက်လို့ရှင်တော့အဲ့ဒီလိုကျမကြီးနဲ့ပတ်သက်လို့တော်တော်ကိုနင်းကြတဲ့နိုင်ငံတွေကအများသောဖြစ်တော့စီးရဲမွဲတည်တဲ့နိုင်ငံတွေလည်းဖြစ်တယ်အဲစီးပွားရေးအရာလည်းကြက်တဲတဲ့စီးရဲတဲ့နိုင်ငံဖြစ်တယ်နောက်ပြီးတော့ဟိုနိုင်ငံရဲ့အုပ်ချုပ်မှုပိုင်းဆိုင်ရာမှာလည်းအဲစနစ်တကျမရှိတဲ့မျှတမှုမရှိတဲ့ဒီအုပ်ချုပ်မှုအောက်မှာနေရတဲ့နိုင်ငံတွေမှာလည်းဒီလိုမျိုးကျမကြီးနဲ့ပတ်သက်တဲ့ပြဿနာကြီးကဆက်နွယ်မှုတွေရှိနေပါတယ
်။ဟုတ်ကဲ့ဆရာမ။ဆိုတော့အခါကျတော့ဒီလောက်ကလေးတငယ်တွေတည်ဆုံနေရတဲ့အပေါ်မှာအစိုးရအနေနဲ့ရောဟိုလူထုအနေနဲ့ရောမိဘတွေအနေနဲ့ရောပေါ့လေဒါကိုဘယ်လိုမျိုးကင်တွယ်လှုပ်ဆောင်မယ်ဆိုရင်အကောင်းဆုံးဖြစ်မယ်လို့ဆရာမသုံးသပ်ပါသလဲ
။အထူးသဖြင့်အသက်၅နှစ်လောက်ကလေးဆိုလို့ရှိရင်ဒါမိခင်နဲ့သူအများကြီးဆက်ဆံနေတယ်မိခင်ရဲ့ရင်ခွင်အောက်မှာနေရတဲ့အချိန်ဖြစ်တယ်။အဲ့တော့ဒီကလေးတွေကျမကြီးကမိခင်ကိုယ်တိုင်ရဲ့ကျမကြီးနဲ့လည်းဆက်ဆံနေတယ်အဲ့တော့မိခင်ရဲ့ကျမကြီးမှာမိခင်ဟာကျမကြီးနဲ့ပြည့်စုံမှုရှိမရှိအဟာရပြည့်စုံမှုရှိမရှိဆိုတာပေါ်မှာလည်းအများကြီးမူတည်တယ်။နောက်တစ်ချက်ကတော့ဒီကာကွယ်ဆေးထိုးဖို့ပေါ့ကလေးတွေဟာသူ့ချိန်နဲ့သူကာကွယ်ဆေးထိုးရမယ်။ဒါကတော့ဒီလိုကာကွယ်ဆေးထိုးတဲ့ကိစ္စကြတော့ဒါအစိုးရနဲ့လည်းအဓိကတက်ဆိုင်နေပါတယ်။အဲ့တော့သူ့ချိန်နဲ့သူကာကွယ်ဆေးထိုးဖို့အတွက်ကလေးတိုင်းဟာဗမာပြည်တွင်းမှာမထိုးနိုင်ကြဘူး။အဲ့တော့ကာကွယ်ဆေးထိုးတဲ့နေရာကိုမသွားနိုင်တာလမ်းစီးမတက်နိုင်တာတွေရှိတယ်တခါကာကွယ်ဆေးထိုးတဲ့နေရာတွေမှာလည်းဒီဆေးတွေဟာတိုလောင်မှုမှာအည်သေးမပြေဝဘူးပေါ့နော်အဲ့လိုတွေရှိပါတယ
်ကနေဒါနိုင်ငံအယ်ဘာတာတက္ကသိုလ်ကဒေါက်တာခင်စောဝင်းပြောသွားတာပါမြန်မာနိုင်ငံရဲ့ကျန်းမာရေးဆောင်ရှောက်မှုလုပ်ငန်းအများစုအတွက်နိုင်ငံတကာကငွေကြေးထောက်ပံ့နေတာပါမြန်မာစစ်အစိုးရဟာကျန်းမာရေးကဏ္ဍအတွက်နှစ်စဉ်300ခိုင်နှုန်းမဲ့အသုံးပြုပြီးစစ်ဖက်ကဏ္ဍအတွက်တော့40ခိုင်နှုန်းအသုံးပြုနေတယ်လို့ကယ်လီဖိုးနီးယားတက္ကသိုလ်ဘာကလီကောလိပ်နဲ့John Hopkins တက္ကသိုလ်ကသူတည်နာပြုသူတွေဒီနေ့ထုတ်ပြန်ခဲ့တဲ့အစင်ခစားတစ်ခုမှာဖော်ပြထားတယ်လို့ AB သတင်းမှာရေးသားထားကြောင်းပါခင်ဗျာ